ဗုဒ္ဓဘာသာဝင်အမျိုးသမီးတွေလွတ်လပ်စွာလက်ထပ်ထိမ်းမြားခြင်းကိုတားမြစ်တဲ့မျိုးဆောင်ဥပဒေပြဋ္ဌာန်းဖို့အဆိုပြုချက်ကိုတမရဦးသိန်းစိန်နဲ့ပြည်ထောင်စုလွှတ်တော်နာယကဦးရွှေမန်းတို့အနေနဲ့လက်မခံဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတိုက်တွန်းလိုက်ပါတယ်။အစိုးရခေါင်းဆောင်တွေအနေနဲ့ဒီအဆိုပြုချက်ကိုလုံးဝပယ်ချမယ့်အစားဒီအဆိုပြုချက်နဲ့ဆိုင်တဲ့ဥပဒေမူကြမ်းရေးဆွဲကြဖို့တခြားဝန်ကြီးဌာနတွေဘက်ကတာဝန်လွှဲပေးလိုက်တဲ့အပေါ်မှာလည်းသူတို့အနေနဲ့စိတ်ပြတ်မိတဲ့အကြောင်းလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါရတယ်။အပြည့်အစုံကတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါ။တန်ခါတချို့နဲ့ဗုဒ္ဓဘာသာဝင်တချို့စူပေါင်းအဆိုပြုခဲ့တဲ့မျိုးဆောင်ဥပဒေပြဋ္ဌာန်းသင့်မသင့်လွှတ်တော်မှာဆွေးနွေးမှုတွေရှိနေချိန်မှာပဲ Human Rights Watch အဖွဲ့ကမတ်လ24ရက်နေ့နေ့စွဲနဲ့အခုလိုကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာဖြစ်ပါတယ်။မျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဗဟိုဥက္ကဋ္ဌဗရန္တတီလောကဘိဝန္တအင်းစင်ရွာမှဆရာတော်ကမျိုးဆောင်ဥပဒေ၄ရပ်ကိုပြဋ္ဌာန်းပေးဖို့အတွက်လက်မှတ်73သိန်းနဲ့အတူသူစီကိုတင်ပြလာတာကိုတမရဦးသိန်းစင်ကဥပဒေများပြဋ္ဌာန်းပေးရေးလွှတ်တော်ထံကိုတဆင့်ပေးပို့ခဲ့တာဖြစ်ပါတယ်။မြို့ဘာသာသာသနာဆော့ဆော့ရေးအဖွဲ့ရဲ့မူလအဆိုပြုချက်အရဗုဒ္ဓဘာသာဝင်အမျိုးသမီးတွေဟာဘာသာတူအချင်းချင်းသာလက်ထပ်ထိမ်းမြှားွင့်ရှိပြီးကိုနဲ့လက်ထပ်မဲ့သူဟာဘာသာကြားဖြစ်ခဲ့မယ်ဆိုရင်အဲ့ဒီသူဟာဗုဒ္ဓဘာသာကိုအရင်ကူးပြောင်းပြီးတော့မှလက်ထပ်ခွင့်ရှိကြောင်းဖော်ပြထားသလိုဒီပြဋ္ဌာန်းချက်ကိုချိုးဖောက်မယ်ဆိုရင်ထောင်ဒဏ်10နှစ်နဲ့အတူပုဂ္ဂလိကပိုင်ဆိုင်မှုတွေကိုပါသင်ယူခံရမှာဖြစ်ပါတယ်။ဒါဟာအမျိုးသမီးတွေသူတို့နှစ်သက်သူကိုလက်ထပ်ထိမ်းမြှားခွင့်ဟန်တားထားတဲ့အတွက်အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုဖြစ်တဲ့အတွက်ဒီဥပဒေမျိုးမြန်မာအစိုးရကပြဋ္ဌာန်းဖို့ကြိုးစားတာဟာအံ့ဩစရာပဲလို့ Human Rights Watch အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူး Brad Adam ကပြောပါတယ
်။ And we are disappointed because instead of rejecting this completely, the government and the parliamentary leaders have
ဒီအဆိုပြုချက်ကိုလုံးဝပယ်ချမယ်အစားအစိုးရနဲ့လွှတ်တော်ခေါင်းဆောင်တွေကတခြားလူတွေလက်ထက်ကိုလွှဲချလိုက်ကြတယ်ဒါဟာအတိတ်ပဲမရှိတဲ့အဆိုပြုချက်ဖြစ်တယ်အခုလိုခွဲခြားဆက်ဆံတဲ့ဥပဒေမျိုးကိုမြန်မာအစိုးရအနေနဲ့ပြဋ္ဌာန်းမှာမဟုတ်ဘူးဆိုပြီးသူတို့ဘက်ကအတိအလင်းမပြောကြဘူ
းပြည်ထောင်စုလွှတ်တော်ကတမရထံပေးပို့လာတဲ့မျိုးဆောင်ဥပဒေပြဋ္ဌာန်းနိုင်ရေးအချက်တွေကိုအစိုးရဝန်ကြီးဌာနတွေနဲ့ပြည်ထောင်စုတရားဥပဒေရုံးပြည်ထောင်စုတရားဥပဒေချုပ်ရုံးတို့ကိုပြန်လည်တာဝန်ပေးခဲ့တာဖြစ်ပါတယ်အဲ့ဒီလိုခေါ်ဝေပေးတဲ့အထက်ကိုယ်ခွေရာဘာသာကူးပြောင်းခြင်းဆိုင်ရာကိုသာသနာရေးဦးစီးဌာနထိမ်းမြှားလက်ထပ်ခြင်းဆိုင်ရာနဲ့တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာကိုပြည်ထောင်စုတရားဥပဒေချုပ်ရုံးလူ့ဥယျာဉ်တိုးပွားမှုထိန်းချုပ်ရေးဆိုင်ရာကိုလူဝင်မှုကြည်ကြရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတို့ကဥပဒေကြမ်းနဲ့ရေးဆွဲပြီးလွတ်တော်ကိုပြန်တင်ပြဖို့အကြောင်းကြားလိုက်တာဖြစ်ပါတယ်သမရရဲ့အဆိုပြုချက်ကိုပြည်ထောင်စုလွတ်တော်ကလက်ခံခြင်းအတည်ပြုခြင်းမလုပ်ဘဲဥပဒေကြမ်းရေးဆွဲဖို့သက်ဆိုင်ရာဝန်ကြီးဌာနတွေကိုပြန်လည်လွှဲလိုက်တဲ့အတွက်လည်းအခုလိုနိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေရဲ့ထောက်ပြပြောဆိုစရာဖြစ်လာတာပါ။တချင်ကအမေရိကန်ပြည်ထောင်စုမှာလူမဲတွေကိုကျုံအဖြစ်နဲ့ခွဲခြားအုပ်ချုပ်ခဲ့တဲ့ဥပဒေရှိခဲ့ပေမဲ့ပြည်သူအများစုရဲ့သဘောဆန္ဒကိုလက်ရောခြင်းမရှိဘဲတိုင်းပြည်ခေါင်းဆောင်တွေကမှန်ကန်တဲ့လမ်းကြောင်းကိုရွေးချယ်ရည်တည်ခဲ့တဲ့အတွက်အဲ့ဒီလိုခွဲခြားအုပ်ချုပ်မှုအဆုံးသတ်သွားခဲ့တဲ့အမေရိကန်နိုင်ငံရဲ့သမိုင်းကိုဥပမာပေးပြီးတော့လည်း Brad Adam ကအခုလိုဆက်ပြောပါတယ်
Look, I'm an American, and in America, we had a long history of slavery, followed by laws against black people.
ကျွန်တော်ဟာအမေရိကန်နိုင်ငံသားတစ်ယောက်ပါကျွန်တော်တို့တိုင်းပြည်မှာကျွန်စနစ်ကိုတမိုင်းကြောင်းနဲ့ချီပြီးနှစ်ပေါင်းများစွာအသုံးပြုခဲ့ပါတယ်။အဲဒီနောက်မှာလည်းလူမဲတွေအပေါ်ခွဲခြားအုပ်ချုပ်တဲ့ဥပဒေတွေကိုပြဋ္ဌာန်းခဲ့ပြန်ပါတယ်။တကယ်တော့လူတို့ရဲ့အမြင်ကိုပြောင်းလဲဖို့နိုင်ငံရေးအရာခေါင်းဆောင်မှုပေးနိုင်ဖို့လိုပါတယ်။တကယ်လို့ကျွန်တော်တို့အနေနဲ့လူတို့ရဲ့အမြင်တွေပြောင်းလဲလာတာကဘယ်စောင့်နေပဲဆိုရင်ကျွန်တော်တို့ရဲ့ဥပဒေတွေကိုလည်းပြောင်းလဲနိုင်မှာမဟုတ်သလိုဘရက်အိုဘားမားလိုလူမဲသမ္မတလည်းအမေရိကန်မှာရှိလာမှာမဟုတ်ပါဘူး။နိုင်ငံရေးခေါင်းဆောင်တွေမှာလူတို့ကိုဥဆောင်မှုပေးနိုင်တဲ့အခြေခံသဘောတရားရှိတင်ပါတယ်။သမ္မတမှာအဲ့ဒီလိုအခြေခံသဘောတရားရှိတင်တယ်လို့လွှတ်တော်အမတ်တွေဒေါက်ဆာစုကြည်လိုအတိုက်အခံတွေမှာရှိဖို့အတွက်လည်းကျွန်တော်တို့ကမျှော်လင့်ပါတယ်။
တကယ်လို့ဒီဥပဒေကိုသာပြဋ္ဌာန်းလိုက်မယ်ဆိုရင်နိုင်ငံတကာအသိုင်းအဝိုင်းကြားမှာမြန်မာနိုင်ငံဝိုင်းပယ်ခံရနိုင်သလိုမြန်မာနိုင်ငံကိုအကူအညီပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုလည်းဒီလိုခွဲခြားဆက်ဆံတဲ့ဥပဒေမျိုးမြန်မာနိုင်ငံမှာပြဋ္ဌာန်းမယ်ဆိုရင်မြန်မာနိုင်ငံကိုပေးနေတဲ့အကူအညီအထောက်ပံ့နေတဲ့ရင်းနှီးမြှုပ်နှံမှုတွေဆုံးရှုံးနိုင်တယ်ဆိုတာမျိုးသတိပေးပြောဆိုကြဖို့ကိုလည်း Human Rights Watch အဖွဲ့ကတိုက်တွန်းထားပါတယ်မျိုးဆောင်ဥပဒေတင်ပြချက်တွေကဥပဒေနဲ့ရဖြစ်တဲ့ကိုယ်ခွင့်ရာဘာသာကူးပြောင်းခြင်းဆိုင်ရာနဲ့လူ့ရည်တိုးပွားနှုန်းညှိနှိုင်းရေးဆိုင်ရာတို့အတွက်သမ္မတကကော်မရှင်ဖွဲ့လှုပ်ဆောင်မှုပြောဆိုထားပြီးဖြစ်ပြီးအဲ့ဒီကော်မရှင်ထဲမှာဘာသာပေါင်းစုံကလူတွေပါဝင်မှာဖြစ်တဲ့အကြောင်းအခုလဇန်းပိုင်းတော့ကပဲသမ္မတရုံးတာဝန်ရှိသူကပြောကြားခဲ့ပါတယ်ခင်ဗျာ